မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆေးရုံစာသင်ကျောင်းစတဲ့အရက်သားတွေကိုထိခိုက်သေးကြစေတဲ့ထိခိုက်မှုတွေအဆုံးသတ်ဖို့အတွက်အင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရက်နိုမာဆူဒီကအာဆီယံနိုင်ငံသား၏ဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့ပဲပြောဆိုတိုက်တွန်းသွားပါတယ်
။ Next point ASEAN masih sangat concern dan mengecam dengan masih tingginya tindakan
ASEAN နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုရှုတ်ချသလိုဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စိုးရိမ်နေသေးပါအရက်သားတွေထိခိုက်သေးကြစေတဲ့စာသင်ကျောင်းတွေဆေးရုံတွေလိုအရက်ဖက်အဆောင်တွေကိုတိုက်ခိုက်နေတာတွေရပ်ဖို့လို့အာဆီယံကတိုက်တွန်းတောင်းဆိုပါတယ်အကြမ်းဖက်မှုတွေရပ်ဆိုင်မှုရှိပဲနဲ့တွေးဆုံဆွေးနွေးဖို့နဲ့အကူအညီတွေပေးနိုင်မှုအခြေအနေကဘရော့မှရောက်လာမှာမဟုတ်ပါဘူးလို့ဝင်ကြီးမာဆူရီကသတိပေးပြောဆိုသွားတာပါပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံသားရဲ့ဝင်ကြီးမြန်မာနိုင်ငံကိုတိတ်တဆိတ်တွားရောက်ခဲ့တာရှိသလိုမြန်မာအရေးအလွတ်တဘောဆွေးနွေးပွဲတစ်ရက်လည်းထိုင်းနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့ပါသေးတယ်အဲ့ဒီဆွေးနွေးပွဲကိုအင်ဒိုနီးရှားအပါအဝင်အဓိကကျတဲ့အာဆီယံနိုင်ငံတချို့ကမထောက်ခံခဲ့သလိုတက်ရောက်ခဲ့ခြင်းလည်းမရှိပါဘူးထိုင်းနိုင်ငံရဲ့ဆောင်ရွက်ချက်ဟာသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံပြီးငြိမ်းချမ်းရေးအတွက်တိုက်တွန်းနိုင်အောင်လှုံ့ဆော်နေတယ်အာဆီယံအလှည့်ကျဥက္ကဋ္ဌရဲ့ကြိုးပမ်းချက်ကိုပေါင်းကိုကျော်လွန်ပြီးလှုပ်တယ်လို့ဖြစ်နေတယ်ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးမနေ့ပြန်ဇူလိုင်23နဲ့24ရက်နေ့တွေမှာတော့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆက်လက်ကျင်းပမှာပါ။အဲ့ဒီမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ရုရှားနိုင်ငံသားဝင်ကြီးဆာဗေးလာဘရော့ခ်တို့လည်းပါဝင်တက်ရောက်ကြမှာဖြစ်တယ်လို့မိတ်ဖက်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါရဲ့ရှင်။